Welcome to the Voice of America in Burmese.
ပြန်ပောင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2022ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ဂျန်နိုင်ပါ
ကျမကတော့ဆုပြတ်ပါပါရှင်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီရှင်ပင်တို့အွန်လိုင်းပေါ်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာဒုတိယ3လပတ်မှာလည်းဆက်လက်ကျဆင်းခဲ့တယ်လို့အမေရိကန်အစိုးရကဒီကနေ့ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရေလှှရှားသူ၄ယောက်ကိုကွပ်မြတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ဖြစ်တင်ရှုတ်ချတယ်လို့စီးပွားရေးအင်အားကြီး9နိုင်ငံကပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့အခြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရင်လေးပြီးနားဆင်ရမယ့်ထဲမှာတော့ကချင်းပြည်နယ်ဝိုင်းမော်မြို့နယ်မှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီ
းဘုရားမောင်28မော်ဒီနေ့ဖြစ်ပြီးမနိုင်မှာတိုက်ပွဲအဖြစ်တဲ့3နိုင်ကြည့်ဖြစ်တဲ့အဲ့ဒီညမနက်မိုးလင်းလာတော့ချက်ကလေးအများအဲ့လမ်းမှာ10နိုင်ကြည့်လမ်းကိုတိုက်လိုက်တာ
ဝိုင်းမော်ဒီသားကန်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရှေ့သတင်းမှာကျင်းပမဲ့အာဆီယံအစည်းအဝေးမှာမြမရေးဘုံသဘောတူညီချက်ပြန်သုံးသပ်သွားဖို့ပြင်ဆင်နေတဲ့အကြောင်းတခါသကိုင်းတိုင်းစင်ကန်ရွာမှာစစ်ကောင်စီနဲ့ PDF ကြားတိုက်ပွဲအတွင်းလက်နက်ကြီးကြီးထိမှန်တာကြောင့်တန်ကားတော်တစ်ပါးပြန်လွန်သွားတာအပါအဝင်ခရီးပြည်နယ်ကော့ကရိတ်မြို့အနီးမှာစစ်ကောင်စီနဲ့ KNU တို့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အခြေအနေတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့အခြေညာပေးမှာဖြစ်ပါတယ်ဗျာ
။ American သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီရှင်ပင်တို့ဒီကနေ့ကြာသပတေးနေ့မနေ့ကအွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အလုတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်မဲ့အစီအစဉ်ပေါ်တရုတ်တို့ဘက်ကမကြေမနက်ဖြစ်နေချိန်မှာအခုလိုအမေရိကန်နဲ့တရုတ်သမ္မတတို့တွေ့ဆွေးနွေးခဲ့ကြတာပါသမ္မတဘိုင်ဒန်သမ္မတဖြစ်လာခဲ့ပြီးတဲ့နောက်သမ္မတရှီနဲ့၅ချိန်မြောက်ဆွေးနွေးပွဲအတွင်းစီးပွားရေးကိစ္စယူကရိန်းကိုရုရှားတို့စစ်ဝင်တိုက်တဲ့ကိစ္စအပါအဝင်ကိစ္စရတော်တော်များများကိုဆွေးနွေးကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စအပေါ်တရုတ်ကအခုချိန်ထိဝေဖန်ပြစ်တင်ခြင်းမရှိသေးပါဘူးတရုတ်နဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေရှိသလိုသဘောထားကွဲလွဲမှုတွေနဲ့တင်းမာမှုတွေလည်းရှိပေမဲ့သမ္မတဘိုင်ဒန်ကသမ္မတရှီနဲ့ပုံမှန်လင်းလင်းဆက်ဆံခြင်းနဲ့လို့အင်ဘူဒေါ်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်မယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပုတ်ထုံးနေတုန်းကပြောကြားထားပါတယ်တရုတ်တပြည်တော်မူကိုလက်ခံတဲ့အမေရိကန်အစိုးရကထိုင်ဝမ်ကိုနိုင်ငံတစ်ခုအနေနဲ့တော့အတိအမှတ်ပြုမထားပါဘူး။တရုတ်နိုင်ငံကထိုင်ဝမ်ဟာသူတို့ပိုင်နယ်ဖြစ်တယ်လို့အမြဲပြောနေပြီးတော့စစ်ရေးနဲ့ချင်းချောက်မှုတွေရှိနေချိန်မှာထိုင်ဝမ်ဘက်ကအမေရိကန်ရက်တည်တယ်ဆိုတာပြသတဲ့အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်မှာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်ရှင်
။ယူကရိန်းနိုင်ငံရဲ့ဒုတိယအခြေစုံလျှက်စစ်တပ်အားဖြင့်စစ်ရုံကိုရုရှားတပ်တွေကသိမ်းပိုက်လိုက်ပြီးနိုင်ငံတော်ပိုင်းကဒေသ၃ခုမှာရုရှားတပ်ဖွဲ့တွေတိုးချထားတယ်လို့ယူကရိန်းအာဏာပိုင်ကပုတ်ထုံးနေမှာပြောပါတယ်။နိုင်ငံရှေ့ပိုင်းဒွန်ညက်စ်ဒေသမှာရှိတဲ့ပူလေဟတ်စ်ခ်တအားပေးစက်ယုံသိမ်းပိုက်ခံရပြီးဖြစ်ကြောင်းသမ္မတဗိုလိုဒီမီဇယ်လင်စကီရဲ့အကြံပေးအိုလက်စီအာရက်စတိုဗစ်ကအတည်ပြုပြောဆိုပါတယ်။ဒါပေမဲ့အခုလိုတပ်ဖွဲ့တွေတိုးချထားတာဟာရုရှားဘက်ကဗျူဟာအရအနည်းငယ်အသာစီးရခြင်းသာဖြစ်တယ်လို့အာရက်စတိုဗစ်ကပြောပါတယ်။မဲလီတိုပိုစပိုရီဇီယာနဲ့ခါဆွန်ဒေသတွေမှာရုရှားတပ်ဖွဲ့တွေချထားခြင်းဟာခံစစ်အတွက်ဗျူဟာမြောက်ရွှေ့ပြောင်းချထားခြင်းဖြစ်တယ်လို့ဆိုပါတယ်ဖေဖော်ဝါရီလနောက်ပိုင်းမှာယူကရိန်းကိုစတင်ကျူးကျော်တိုက်ခတ်ခြင်းကလေးကရုရှားတို့ကသိမ်းပိုက်ထားခဲ့တဲ့ခါဆွန်ဒေသမှာယူကရိန်းတပ်ဖွဲ့တွေရဲ့တံဖျံထိုးစစ်ဟာအခုရဲ့ပိုင်းအတွင်းအရှိန်ရလာနေတယ်လို့ဗြိတိရှ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာဖမ်းဆီးခံနေရတဲ့အမေရိကန်ဘတ်စကတ်ဘောကစားသူဘရီဒင်ဂရိနာနဲ့တရှိုးလို့ဆက်ဆွဲခံထားရသူပေါ်ဝီလန်တို့လွတ်မြောက်ရေးအတွက်ရုရှားကိုခိုင်မာတဲ့ကမ်းလှမ်းမှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်အစိုးရကပြောကြားခဲ့ပါတယ်။သူတို့လွတ်မြောက်ရေးနဲ့ပတ်သက်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့မကြာခင်ဖုန်းနဲ့ဆက်သွယ်စကားပြောဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုတ်ထုံးနေတုန်းကပြောကြားခဲ့ပါတယ်
။ In the coming days I expect to speak with Russian Foreign Minister Lavrov for the first time since the war began. I plan to raise an issue that's a top priority for us. The release of Americans Paul Whelan and Brittany Griner who've been wrongfully detained.
Ukraine စစ်ပွဲစတင်ခဲ့ချိန်တည်းကနေပထမဆုံးအဖြစ်ရုရှားနိုင်ငံသားရဲ့ဝန်ကြီး Lavrov နဲ့မကြာခင်ရက်ပိုင်းအတွင်းစကားပြောမှုရှိတဲ့အကြောင်းနဲ့မှားယွင်းဖမ်းဆီးခံထားရတဲ့ Paul Whelan နဲ့ Brittany Griner တို့ပြန်လွတ်လာပြီးအိမ်ပြန်လာနိုင်ရေးကိစ္စအဓိကထားပြောဖို့စီစဉ်ထားကြောင်း American နိုင်ငံသားရဲ့ဝန်ကြီး Blinken ပြောကြားခဲ့တာဖြစ်ပါတယ်သူတို့လွတ်မြောက်နိုင်ရေးခိုင်မာတဲ့ကမ်းလှမ်းချက်တစ်ခုကို American အစိုးရကလွန်ခဲ့တဲ့သတင်းပတ်တွေကလှုပ်ထားခဲ့ပြီးအချိန်ချင်းတိုက်ရိုက်ဆက်သွယ်ပြောကြားမှုတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်။အခုတစ်ခေါက်မှာတော့သူကိုယ်တိုင်ဆက်သွယ်စကားပြောမှာဖြစ်တယ်လို့ American နိုင်ငံတိုင်းဝန်ကြီးကပြောခဲ့ပါတယ်။ American အစိုးရဘက်ကဘလို့ကမ်းလှမ်းထားတယ်ဆိုတဲ့အသေးစိတ်ကိုတော့သူကပြောကြားခြင်းမရှိပါဘူး။ဒါပေမဲ့ဒီကိစ္စကိုသိရှိသူတွေကတော့ Russia လက်နက်မှောင်ခို Victor Bout နဲ့လဲလှယ်ဖို့ကမ်းလှမ်းထားတယ်လို့ပြောပါတယ်။အစင်းသားလဲလှယ်ရေးအတွက်နှိမ့်နှိုင်းမှုတွေလုပ်နေပေမဲ့သဘောတူညီမှုမရသေးဘူးလို့ရုရှားနိုင်ငံကြီးဌာနပြောခွင့်ရသူကဒီကနေ့ကြားသာပြည်နေမှာပဲပြောကြားခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာဒုတိယ3လပတ်မှာဆက်ကျဆင်းသွားတယ်လို့အစိုးရစီးပွားစီးရင်ဌာနကပြောပါတယ်။ပြည်တွင်းစီးပွားရေးအခြေအရရကိုချုံငုံသုံးသပ်ထားတဲ့ GDP ပြည်တွင်းအတိုင်းကွန်ထရိုးလုပ်မှုစွမ်းအားဟာဒုတိယ3လပတ်ဖြစ်တဲ့ AP နဲ့ဇွန်လအကြားမှာ3.9%ခန့်လုံးကျဆင်းသွားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ပထမ3လပတ်တုန်းကတော့ပြည်တွင်းအတင်ကွန်ထရိုးလုပ်မှုစွမ်းအား3.6%ခန့်လုံးကျသွားခဲ့ပြီးဖြစ်ပါတယ်။3လပတ်နှစ်ပတ်ဆက်တိုက်ကျဆင်းသွားခဲ့တာဖြစ်တဲ့အတွက်တရားဝင်မဟုတ်တဲ့သတ်မှတ်ချက်တွေအရစီးပွားကျကဆိုက်ရောက်တာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသတ်မှတ်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားကျကဆိုက်နိုင်တယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေချိန်မှာပဲအစိုးရကဒီအခြေအနေကိုထုတ်ပြန်လိုက်တာပါ။တိုင်းပြည်အတွင်းလက်တလောရင်ဆိုင်နေရတဲ့ငွေကြေးဖောင်းပွမှုကိုထိန်းချုပ်နိုင်မှုစူးစမ်းတဲ့အနေနဲ့အမေရိကန်ဗဟိုဘဏ်ကနေမနစ်ဗိုလ်ထုနေမှာပဲအစိုးရအတုံးလုံးကို 3.9% ခန့်လုံးမြင့်တင်လိုက်တဲ့အချိန်မှာပဲတိုင်းပြည်ရဲ့စီးပွားရေးတိုးတက်မှုဆိုင်ရာအချက်အလက်တွေကိုအစိုးရကဒီကနေ့ထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15353ညလိုင်းတိုမီတာ25 kHz 11683ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
ဇူလိုင်လ28ရက်ကြာသာရင်းနှီးညပြည်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူကိုချင်းမီလွှတ်တော်အမဟာကိုဖြိုးစရာတော့ကိုအောင်သူရဇော်နဲ့ကိုလှမျိုးအောင်တို့ကိုခွင့်မြတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ပြစ်တင်ရှုံချတယ်လို့စီးပွားရေးအင်အားကြီး9နိုင်ငံကပြောကြားလိုက်ပါတယ်။လွတ်လပ်မျှတတဲ့တရားစီရင်မှုနဲ့မဟုတ်ဘဲနှစ်ပေါင်း30ကျော်အတွင်းမှာပထမဆုံးခွင့်မြတ်တာကိုကြည့်ရင်ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုဂရုမစိုက်ဘူးဆိုတာကိုစစ်ကောင်စီကပြသလိုက်တာဖြစ်တယ်လို့ G7 နိုင်ငံသားဝင်ကြီးတွေရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။အခုလိုခွင့်မြတ်ခံရသူတွေအပါအဝင်စစ်တပ်အာဏာသိမ်းခဲ့တဲ့2021 February 10ရက်နေ့ကစားအသက်ခံရသူတွေဖမ်းဆီးခံရသူတွေညှဉ်းပန်းနှိပ်စက်ခံရသူတွေအားလုံးရဲ့မိသားစုတွေအတွက်လည်းဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းပြောပါရယ်ဆီယနာတိန်းတဲ့အပေါ် G7 နိုင်ငံတွေအနေနဲ့အပြင်းထန်ဆုံးဆက်လက်ပြစ်တင်ရှုံချတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးလူသားချင်းစာနာကြားအခြေအနေနဲ့လူခွင့်ရေးအခြေအနေတွေအပေါ်မှာစိုးရိမ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်စစ်ကောင်ဆောင်တွေအနေနဲ့အကြမ်းဖက်လုပ်ရက်လုပ်နေတာချက်ချင်းရပ်ဖို့ဥပဒေနဲ့ဖမ်းဆီးမှုတွေနောက်ထပ်မလုပ်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ဥပဒေမဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီရဲ့လမ်းကြောင်းပေါ်ပြန်သွားဖို့ကိုလည်း G7 နိုင်ငံတွေကတောင်းဆိုခဲ့ကြပါတယ်။မြန်မာအရေးရှင်းလင်းဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂနဲ့အာဆီယံတို့ရဲ့အားထုတ်မှုတွေအပေါ်ဆက်လက်ထောက်ခံနေတယ်လို့အာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအတွေ့အမှုချုပ်တို့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆက်လက်ထောက်ခံနေတယ်လို့ပြောပါတယ်။ဒီမိုကရေစီရေးကြိုးပမ်းနေကြတဲ့အတိုက်အခံတွေကြေကြေပြန့်ပြန့်ပါဝင်တဲ့တွဲဆုံဆင်းရဲအပါအဝင်အာဆီယံဘုံသဘောတူညီမှုတွေကိုစစ်ကောင်ဆောင်တွေအနေနဲ့အဓိပ္ပာယ်ရှိရှိအကောင့်ထဲပေါ်ဖို့အတွက်ကိုလည်း G7 နိုင်ငံကြီးဝန်ကြီးတွေကတောင်းဆိုကြပါတယ် G7 နိုင်ငံတွေထဲမှာ American, Canada, Britain, ပြင်သစ် Germany, Italy, Japan နဲ့ဥရောပသမဂ္ဂတို့ပါဝင်ပါတယ်မြန်မာဒီမိုကရေစီလှုပ်ရှားသူကိုချင်းမီအပါအဝင်၄ဦးကိုတည်တပ်စီရင်ခဲ့တဲ့ကိစ္စဟာအာဆီယံဘုံသဘောညီညွတ်အကြောင်းထဲပေါ်ရေးတိုးတက်မှုတွေအစားနောက်ပြန်ဆုတ်သွားတဲ့အခြေအနေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းဒီကနေ့ပြောဆိုပါရယ်တည်တပ်စီရင်မှုကိုပြစ်တင်တဲ့အာဆီယံကြီးညာချက်ထွက်လာဖို့အတွက်ကိုလည်းအင်ဒိုနီးရှားနိုင်ငံဘက်ကကြိုးပမ်းခဲ့တယ်လို့ပြောပါရယ်စစ်ကောင်စီဘက်ကတော့ဒီတည်တပ်စီရင်ခံရသူတွေဟာအကြမ်းဖက်လုပ်ငန်းတွေကျူးလွန်တာကြောင့်ဥပဒေအတိုင်းဆက်လွှဲဆောင်ရွက်တာလို့နိုင်ငံတကာကိုတုံ့ပြန်ပြောခဲ့ပါရယ်ရှင်
နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်လေကိုဆွဲဆိုထားတဲ့နိုင်ငံတော်လေးဝဲဥပဒေချိုးဖောက်မှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့စစ်ဆေးကြနာတာမှာပြန်ခေါ်သက်တည်ရေမှုတူကိုစစ်ဆေးခဲ့ပါတယ်။ရှောင်းတန်လေရဲ့လက်ကင်ကွန်ပျူတာထဲမှာတွေ့တဲ့စာရွက်စာတမ်းတွေဟာနိုင်ငံတော်လျှို့ဝှက် app တွေကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတရားစွဲဆိုထားတာပါအမှုမှာဒေါန်ဆန်းစုကြည်အပြင်အနေဒီအစိုးရပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့လည်းအမှုတွဲထားပါတယ်ဒီကနေ့ရုံးချိန်မှာတော့နိုင်ငံတော်တမင်ကဒေါန်ဆန်းစုကြည်ဩစတြေးလျနိုင်ငံသားစီးပွားပြောင်းရှင်ရှောင်းတန်နဲ့အနေဒီအစိုးရလက်ထက်ကစီမံကိန်းနဲ့ဗန်နိုင်ဝန်ကြီးတွေအပါအဝင်ဦးဆက်အောင်တို့လည်းတက်ရောက်ခဲ့ကြပါတယ်ဦးစိုးဝင်းကတော့ကျမကြီးအခြေအနေနဲ့အမှကံပေးထားတာမို့အပြင်ကနေပဲလာရောက်ခဲ့တာဖြစ်ပါတယ်ဆွဆွဲခံရသူတွေကျမကြီးကောင်းတယ်လို့သိရပါတယ်ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ကိုနိုင်ငံတော်လေးဝက် app ဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်အဲ့ဒီနှမှုစလုံးကိုနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ရဲ့ဘလို့စီးရေးပဋိပက္ခမျိုးကိုမဆိုမြောက်ကိုရီးယားကအစင်သင့်ပြင်ဆင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ကသတိပေးပြောဆိုတဲ့အကြောင်းကိုနိုင်ငံပိုင်မီဒီယာတွေကဒီနေ့ပြောပါတယ်ကိုရီးယားစစ်ပွဲအဆုံးသတ်တဲ့နှစ်ပတ်လည်အခမ်းအနားမိန့်ခွန်းမှာကင်ဂျုံအန်ကတောင်ကိုရီးယားကအန္တရာယ်တစ်စုံတစ်ရာပေးဖို့ကြိုးစားလာရင်အမြင့်ပြတ်ချိန်ဖုံးသွားမယ်လို့နိုင်ငံပိုင် KCNA သတင်းဌာနကထုတ်ပြန်ခဲ့တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার အင်အားကိုသူ့မိန့်ခွန်းထဲမှာထပ်ထပ်ပြောကြားခဲ့ပြီးတော့လိုအပ်ရင်အသုံးချသွားမယ်လို့ဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့စစ်ရေးထိတိုက်တွေးလာရင်တုံ့ပြန်ဖို့လည်းအပြည့်အဝပြင်ဆင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကပြောပါတယ်အခုနှစ်ထဲမှာမြောက်ကိုရီးယားကမစ္စောင်းတုံးဆက်တက်မှုတွေကိုအရင်နဲ့မတူပဲအကြိမ်ကြိမ်လုပ်ခဲ့ပါတယ်ဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကလည်းအမေရိကန်နဲ့ဆယ်စုနှစ်ကြာစစ်ရေးမဟာမိတ်ကိုထပ်ပြီးတော့တိုးချဲ့ဆောင်ရွက်နေပါတယ်ရှင်
Facebook နဲ့ Instagram တို့ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta Platforms အနေနဲ့အခုနှစ်ရဲ့ပထမ3လပတ်အတွင်းပထမဆုံးအကြိမ်ဖြစ်ဝင်ငွေလျော့ကျသွားကြောင်းကုမ္ပဏီကပို့ထုနေမှာကြေညာပါတယ်စီးပွားကြကဆိုင်မဲ့အခြေအနေနဲ့ကြုံရတာအပြင်ပြန်ဘက်ကုမ္ပဏီတွေရဲ့ဖိအားတွေကြောင့် online ကြော်ညာကရတဲ့ဝင်ငွေရော့ကျသွားတာဖြစ်တယ်လို့ဆိုပါတယ်ကယ်လီဖိုးနီးယားပြည်နယ်မန်လိုပတ်မှာအခြေစိုက်တဲ့ Meta ကုမ္ပဏီရဲ့အစုရှယ်ယာတွေ 4.6 ခန့်လုံးကျသွားပါတယ်တတိယ3လပတ်အတွက်ကုမ္ပဏီရဲ့ဝင်ငွေဟာဒေါ်လာ26ဘီလျံနဲ့28.5 ဘီလျံအသီးသီးကျသွားဖို့ရှိတယ်လို့ကုမ္ပဏီကခန့်မှန်းထားတာကြောင့်ဒါဟာနှစ်နှစ်ဆက်တိုက်ဝင်ငွေရော့ကျသွားတာဖြစ်ပါတယ်။ဈေးကွက်ကိုလေ့လာစောင့်ကြည့်နေတဲ့ Refinitiv ကုမ္ပဏီရဲ့သုံးသပ်ချက်ကတော့ Meta ကုမ္ပဏီအနေနဲ့ထပ်ပြီးတော့စီးပွားကျကင်းရှိတယ်လို့ဆိုပါတယ်ခင်ဗျာ
။ Billionaire တစ်ထက် Elon Musk ဘော Twitter ကုမ္ပဏီတရားဆွဲထားတဲ့အမှုကို October 18ရက်မှာစတင်ကြားနာဖို့အတွက် Elon Musk ဘက်ကအဆိုပြုတာကို Twitter ကုမ္ပဏီကလည်းလက်ခံလိုက်ပါတယ်။ Twitter ကုမ္ပဏီကဒေါ်လာ44ဘီလျံနဲ့ဝယ်မယ်လို့ Elon Musk ကပြောပြီးမှဖျက်လိုက်တဲ့အပေါ်မှာ Twitter ကတရားဆွဲထားတာပါ October 18ရက်နေ့မှာအမှုကိုစတင်ကြားနာတာကိုလက်ခံပေမဲ့9ရက်အတွင်းမှာစစ်ဆေးကြားနာမှုတွေအပြီးတက်ရမယ်ဆိုတဲ့ကတိကိုတောင်းထားတဲ့အကြောင်းတရားရုံးကို Twitter ချက်ထားတဲ့အကြောင်းအရသိရပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့ကိုဇော်ဝင်းနိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီရှေ့သတင်းပတ်ချင်းပါမယ်အာဆီယံအစည်းအဝေးသတင်းနဲ့စကြပါမယ်။ရှေ့သတင်းပတ်မှာချင်းပါမယ်အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရေးဆွေးနွေးကြတဲ့အခါမြန်မာရေးဆိုင်ရာအာဆီယံဘုံသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့ရှိနေပါတယ်။ဒီသဘောတူညီချက်ကိုမြန်မာကစစ်ကောင်စီဘက်ကပဲအကောင့်ထဲဖော်တာမျိုးမဟုတ်ဘဲအာဆီယံဘက်ကလည်းဝင်ဆောင်ရွက်နိုင်မဲ့အချိန်စရာသတ်မှတ်ဖို့လူသားချင်းစာနာကူညီမှုတွေပေးနိုင်ဖို့လိုမယ်လို့All ASEAN Burma အဖွဲ့ကအကြံပြုထားပါတယ်။ ASEAN သဘောတူညီချက်ကိုဘယ်လိုပြင်ဆင်ဖို့အကြံပြုထားသလဲဆိုတာနဲ့ပတ်သက်ပြီးတော့ All ASEAN Burma အဖွဲ့ညီနိုင်ရေးမှူး Debbie Stohart ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုအပတ်ကုန်ကနေနောက်ပတ်စနေ August 6ရက်အထိတပတ်ကြာကမ္ဘောဒီးယားမှာကျင်းပမယ့်55ချိန်မြောက် ASEAN နိုင်ငံကြီးဝင်ကြီးအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံရဲ့ထင်ရှားတဲ့ဒီမိုကရေစီရေးခေါင်းဆောင်တွေပါဝင်တည်ရန်ပြေခံခဲ့ရတဲ့ပေါ်အာဆီယံကိုစီးရုံးမှုတွေဆယ်စုနှစ်တွေချီလှုပ်လာခဲ့တဲ့အာဆီယံဘာမအဖွဲ့ညီနိုင်မှုတပ်ပြီးစတာဟတ်က
The executions of Kojimi and Zeyato and the two other activists
ဒီလိုမျိုးကိုဂျီမီ ဇေယတော် နဲ့တက်ကြွလှုပ်ရှားသူနှစ်ဦးကိုတည်ရန်စီရင်လိုက်တာက အာဆီယံအတွက်အလေးနဲ့ထားရမယ့်သတိပေးခေါင်းဆောင်တန်ဖြစ်ပါတယ်။အထူးသဖြင့်အာဆီယံဥက္ကဋ္ဌဘက်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီကိုစာရေးပြီးတော့တေရန်ကနေလျှော့ပေါက်ပေးဖို့တောင်းဆိုပြီးမှဖြစ်လာတာမို့ပါ။နောက်ထပ်လည်းတေရန်ပေးထားတဲ့သူတွေအများကြီးရှိနေသေးတာမို့သူတို့ကိုလည်းတကယ်တေရန်စီရင်မှာစိုးရိမ်နေရပါပြီ။အာဆီယံအနေနဲ့ပထမနားလည်ဖို့လိုတာကအခုလိုတေရန်စီရင်ခဲ့တာကအာဆီယံအနေနဲ့ချင်းကပ်ပုံပြမှုလိုပြီးဆိုတာကိုအချက်ပြလိုက်တာပါ။အာဆီယံအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီအပေါ်အလုံးအလုံးကိုပျော့ပျော့ပြောင်းပြောင်းနဲ့မျက်နှာချိုတွေးပြီးတော့ဆက်ဆံခဲ့တယ်လေ။ဒါကြောင့်မို့လို့စစ်ကောင်စီအနေနဲ့အခုလိုအထိလက်ရဲဆက်ရဲလှုပ်ရဲသွားတာပါ။နားလည်ရမှာကစစ်ကောင်စီရက်ဆက်မှုတွေကရော့မသွားပဲပိုတိုးလာနေတာပါ။ဒါကြောင့်အာဆီယံကအခြေအနေကိုတကယ်ပြောင်းချင်တယ်ဆိုရင်အာဆီယံဘုံသဘောတူညီချက်၅ချက်ကိုပြန်ပြောင်းမှရပါမယ်။အဲ
့ဒီတော့အခုအာဆီယံနိုင်ငံချင်းဝန်ကြီးများအဆင့်ဆွေးနွေးပွဲကလည်းရှိနေတော့အဲ့ဒီမှာထည့်ဆွေးနွေးသင်ပါလားလို့မေးရမှာဒက်ဗီစတာတာကပဲ
We certainly hope that ASEAN will be sensible and logical
ASEAN နေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုကြိုးကြောင်းစီလျော်စွာတကယ်အပြည့်အဝနားလည်ပြီးတော့အခုအစည်းအဝေးမှာပြန်ပြောင်းလုပ်ဖို့ကိစ္စကဆဆွေးနွေးပြီးတော့ရှေ့ဆက်နိုင်မှုအရေးပါတဲ့ဆုံးဖြတ်ချက်တွေချလာဖို့ကျမတို့တကယ်ကိုမျှော်လင့်နေပါတယ်။အခုမြန်မာနိုင်ငံထဲမှာဖြစ်နေတဲ့ဖြစ်စဉ်တွေကိုပြောင်းပြန်ပြန်လှည့်နိုင်မှုလိုနေပါပြီ။တကယ်လို့အခုလက်ရှိအခြေအနေတိုင်းဆက်ပြီးခွင့်ပြုနေမယ်ဆိုရင်တော့ကျမတို့ဒေသထဲမှာအခုထက်ပိုကြီးမတဲ့လူသားတူလုံခြုံမှုပြဿနာကြီးကိုဆက်ကြုံရပါလိမ့်မယ်။အဲ့ဒီတော့အာဆီယံအနေနဲ့မြန်မာပြည်သူတွေရဲ့အန္တရာယ်ကင်းရေးလုံခြုံရေးတွေအတွက်တကယ်ဖြစ်စေချင်တာအပြင်အာဆီယံရဲ့ယုံကြည်အားထားနိုင်မှုဂုဏ်သိက္ခာနဲ့တရားဝင်မှုကိုလည်းအဖတ်ဆယ်ပြီးဆက်ရှင်သန်စေချင်တယ်ဆိုရင်တော့မြန်မာရဲ့လက်ရှိဖြစ်စဉ်ကိုပြောင်းပေးဖို့လိုနေပါပြီ
။ဒီနေရာမှာဘလို့အသေးစိတ်ပြောင်းဖို့အစိုးရပြုချင်ပါလေလို့ဆက်မေးရမှာဒက်ဗီစတာတာကပဲ
The best scenario is that ASEAN just discards the 5-point consensus
အကောင်းဆုံးနိုင်ငံကတော့အာဆီယံအနေနဲ့ဘုံသဘောတူညီချက်၅ရပ်ကိုပြန်ဆွေးနွေးသုံးသပ်ပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးစံနှုန်းအပေါ်အခြေခံတဲ့မူပေါင်းအသစ်ပြန်ပြင်ဆင်ဖို့ပါဘာလို့လဲဆိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူ့ရဲ့တရားမဝင်အာဏာသိမ်းစစ်အုပ်စုကအခုအာဆီယံဘုံ၅ချက်ကိုအမိုက်ပုံးတဲ့ကိုပြစ်ထည့်ခဲ့ထားတာမို့ပါဒီဘုံ၅ချက်ထဲမှာတောင်းဆိုထားတာတွေရဲ့စန့်ကျင်ဘက်ကိုစစ်ကောင်စီကအတိအကျလက်တွေ့လုပ်ပြနေရလေဒါပေမဲ့ဒီဘုံ၅ရပ်နဲ့ပဲဆက်သွားခြင်းနေသေးတယ်ဆိုရင်တော့ဒါကိုပြန်ပြီးတော့မုံမှန်ရပါမယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကိုပုံပြီးလှုပ်ခွင့်ဆက်ပေးထားတာမျိုးမဖြစ်သင့်တာကတော့ရှင်းပါတယ်။အာဆီယံအနေနဲ့ကိုယ်တိုင်ဝင်လုံနိုင်တာမျိုးပြောင်းယူရပါမယ်။တကယ်လို့ဒါကတော့အချိန်စရားထည့်ဖို့ပါ။အခုကအချိန်စရားရှင်းရှင်းလင်းလင်းသဘောတူထားတာမပါတော့ဘာတွေဖြစ်နေလဲဆိုတာကိုချိန်စမရတော့ဘဲနဲ့အခုလိုအခြေအနေဆိုးဆိုးဝါးဝါးကြီးဖြစ်လာတဲ့အထိလှုပ်ပေးထားရတာမျိုးဖြစ်နေတာပေါ့။နောက် NUG နဲ့တိုင်းရင်းသားအဖွဲ့တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပြဿနာဖြေရှင်းမှုပူပေါင်းဆောင်ရွက်တင်ပါတယ်ဒီအကူအညီတွေကိုနယ်စပ်ကနေတဆင့်ဘလို့ထိရအောင်ပို့ပေးနိုင်မှုဆိုတာကိုအလေးနဲ့ထက်တွက်တင်ပါပြီဒုက္ခဖြစ်နေပြီးသားတွေရှော့ချနိုင်မှုဒါကအနည်းဆုံးအဆင့်ဆလုပ်တင်တာပါ
တကယ်တော့အခုလာမယ့်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတက်ရောက်မယ်မလေးရှားနိုင်ငံကြီးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကလည်းမေးလာတော့ကအမေရိကန်အာဆီယံထိပ်သီးပွဲနဲ့ဇွန်လတုန်းကစင်ကာပူမှာလုပ်တဲ့ရှန်ဂရီလာဒေသရင်းလုံခြုံရေးထိပ်သီးပွဲတွေမှာအခုလိုအချိန်သတ်မှတ်ဖြစ်ရှင်းဖို့နဲ့လူသားချင်းစာနာမှုအကူအညီပေးဖို့အစိုးရပြုဆွေးနွေးခဲ့သေးပေမဲ့မဖြစ်လာသေးတာမို့အခုတစ်ခေါက်စောင့်ကြည့်ရမယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျ All ASEAN ဘာမအဖွဲ့ရဲ့ညီနိုင်မှုဒေးဗစ်စတိုဟာကိုကိုဝင်းမင်းကဆက်သွယ်မြန်မြန်ခဲ့တာဖြစ်ပါတယ်သကိုင်းတိုင်းဘက်ကတိုက်ပွဲတွေကိုမပြောခင်မှာအခုတစ်ခါတော့ကချင်ပြည်နယ်ဘက်ကဒီတိုက်ပွဲအခြေအနေကိုတင်ပြပေးမှာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝူရန်ရွာအခြေစိုက်ပြည်သူ့စစ်စခန်းကိုဒီနေ့မနက်အစောပိုင်းကကချင်လွတ်မြောက်ရေးအဖွဲ့ KIA ကလာရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မနက်၈နာရီခွဲလောက်ထိဝိုင်းမော်စတုံးကားလမ်းကိုပိတ်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းမြောက်ပိုင်းကတိုက်ပွဲသတင်းကိုတော့ရန်ကုန်ကစူးစီးပေးပို့တဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုငင်းချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာဒီလ10ရက်နေ့ကစတင်ပြီးစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်ဖွဲ့တွေနဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စစ်ရေးတင်းမာမှုတွေတောက်လျှောက်ရှိနေကြတာပါဒီနေ့မနက်အစောပိုင်း2နာရီလောက်မှာတော့ KIA တပ်ဖွဲ့တွေကဝူရန်ရွာကပြည်သူ့စစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒေသခံတူက VOA ကိုပြောပါတယ
်ဝူရန်မှာ28နာရီနဲ့ဖြစ်ပြီး2နာရီမှာတိုက်ပွဲဖြစ်တယ်3နာရီကြည့်ဖြစ်တယ်အဲ့လိုမျိုးမနက်မိုးလင်းလာတော့ချစ်ကလေးအမားရဲ့လမ်းမှာရှစ်နိုင်ချစ်လမ်းကိုတက်နေတာအချင်းလည်းမရလို့အသွားလည်းမရတော့ကားရအလုံးပိတ်နေတယ်နောက်ပြီးတော့ရှစ်တိုင်ခွဲလောက်မှာတော့ကျောင်းပြည့်ရဲ့လူတွေကတော့ပြုတ်ခိုင်းနေ
တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွင်လူနေရပ်ကွက်ထဲလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာတွေရှိတဲ့အကြောင်းလည်းဆက်ပြောပါရစေ။
တခါရဲ့အခြေမှာဘောလုံးကွင်းအနောက်မှာကွာရွာမဆိုတာရက်ကွက်ရှိတာပေါ့အဲ့ဒီတမှာနေအိမ်မှာကြတော့သူတို့ဖုံးကြတာပေါ့ဖုံးကြတော့လူတော့အခြေခံရှိဘူးဒါမှအိမ်ကတော့ကြည့်တယ်ပေါ့အဲ့တဲ့အိမ်မှာကြတော့ဆောင်းအဝင်းကတော့တည့်တည့်ပင်အားလုံးကျူးကြသွားတာပေါ့အဲ့လိုမျိုးအဲ့ဒါကြတော့ပေါက်ကွဲမှုပေါ့
KNG ခေါ်ကချင်းသတင်းဌာနကတော့ဝူရန်ပြည်သူ့စစ်စခန်းမှာစစ်ကောင်စီတပ်သားနဲ့ပြည်သူ့စစ်40လောက်ရှိနေကြောင်းနဲ့တိုက်ပွဲအတွင်း6ရောက်သေဆုံးပြီး20လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းရှေ့တန်း KIA တာဝန်ရှိသူကိုကိုးကားပြီးသတင်းရေးသားထားပါတယ်။ဒီလ17ရက်နေ့ကတော့ဝိုင်းမော်မြို့နယ်နန်းစော်ရံရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့နောက်ပိုင်းမှာလည်းနေ့စဉ်လိုတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA ဘက်ကပြောဆိုထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်နန်းဝန်ရွာအနီးမှာလဲစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားမနေ့ကဗုဒ္ဓဘူးနေ့နေ့ကင်းပိုင်းတနင်္လာနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာ3နိုင်နီးပါးကြာမြင့်ခဲ့ပြီးနန်းဖက်ကနယ်105မိုင်အခြေဆိုင်စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ကူပေးခဲ့တယ်လို့ဒေသခံတူကပြောပါတယ်။ဒီကနေ့မိုးလွယ်တနင်္လာနေ့မှာတော့ကုတ်ခိုင်မြို့နယ်နန်းဖလုံးဘက်မှာတိုက်ပွဲဖြစ်ပွားကြောင်း2နိုင်အကျော်မှငြိမ်သက်သွားကြောင်းသူကအခုလိုပြောပါတယ်။
ဒီနေ့ရတော့ဟိုဘက်လိုပြောတာပဲပါလေဟိုနံပလုံးဘက်လိုပြောတာပဲခါတိုင်းဖြစ်နေကြဟိုနောင်ဘက်ပဲတနအိုးညလောက်ကဖြစ်တာတနအိုးညလောက်ကနေထုတ်နေတာအခုတော့တော့တော်တော်ပြီးတော့ခဏငြိမ်သွား
အခုတိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA အကြားဖြစ်ပွားတာလို့ဒေသခံတွေကပြောပေမဲ့အတီးပြုတ်ကျရယူဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒီလ25ရက်နေ့တုန်းကလည်းကုတ်ခိုင်မြို့နယ်မန်းနောင်ကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာတော့သုံးနှစ်အရွယ်ကလေးငယ်တူဦးကောင်းကိုလက်နက်ကြီးကြီးစားထိမှန်ပြီးတေဆုံးခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်ကုတ်ခိုင်ဒေသဘက်တွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲမိုင်းရှူးမြို့နယ်ဘက်မှာတော့စစ်ကောင်စီကတပ်စခန်း3ခုကိုရုတ်သိမ်းပေးဖို့တောင်းဆိုထားတာကိုရှမ်းပြည်တိုးတက်ရေးပါတီ SSPP ကလက်မခံတဲ့အတွက်စီရေးတင်မာမှုတွေလည်းရှိနေပါတယ်ခင်ဗျာ။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းညံဖြောပြသွားတာဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲကိုမပြောခင်မှာအခုတခါတော့သခိုင်းတိုင်းဘက်ကတိုက်ပွဲသတင်းကိုဖြောပြပေးကြပါတယ်။သခိုင်းတိုင်းအတွင်းဝက်လက်မြို့နယ်နဲ့သခိုင်းမြို့နယ်ကြားစင်ကန်ရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ကြပြီးတော့စစ်ကောင်စီရဲ့လက်နက်ကြီးကြောင့်စင်ကန်ကြီးရွာတွေကဆရာတော်တပါးပြန်လည်တော်မူခဲ့ပြီးတော့ဒေသခံပြည်သူတို့လည်းထိခိုက်ဒဏ်ရာရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။ကံဘလူမျိုးနယ်တဲကမိရှုဖြက်စီးခံရတဲ့ကြည်စုကြေးရွာကိုပြန်လာကြတဲ့ဒေသခံတွေလည်းအခက်ခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပြေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မှတ်အင်ဂျင်တိုင်းပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းဝက်လက်မျိုးနယ်နဲ့စကိုင်းမျိုးနယ်အဆက်ဖြစ်တဲ့စင်ကိုင်းရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဇူလိုင်လ29ရက်နေ့ကထိတွေ့တိုက်ပွဲဖြစ်ခဲ့ကြတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တအုပ်ဖြစ်တဲ့ကိုနဂားလေးက VOE ကိုပြောပါတယ်။စစ်ကောင်စီတပ်တွေနဲ့အတူလက်နက်ကင်ပြူစောတိအဖွဲ့တွေလည်းအဝင်တိုက်ခိုက်ခဲ့ကြပြီးစစ်ကောင်စီဘက်ကလက်နက်ကြီးကြောင့်စင်ကင်ရွာကဖုံကြီးတပါပြန်လွန်တော်မူခဲ့တယ်လို့ကိုနဂားလေးကပြောပါတယ
်။အနားကြချင်းကကျွန်တော်တို့၃နာရီခန့်ကြာတယ်။အမှားတက္ကသဘက်ကပြစ်လိုက်တဲ့ RPG လုံးလုံးဟာကျွန်တော်တို့စင်ကင်ရွာမှာကြာစင်ကင်ရွာဖုံကြီးကြောင့်တောင်ရွာမှာစင်ကင်ရွာမှာကြာပါတော့စင်ကင်ရွာဖုံကြီးကြောင့်တောင်ရွာကဖုံကြောင့်မှာကြာတယ်ကြာပြီးတော့မှကျွန်တော်တို့အဲ့ဒီမှာအကောင်နုဖုန်ကြီးတပါအဲလက်နက်ကြီးလက်နက်ကြီးကမှန်သွားတယ်ကြာအမှကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရင်းနဲ့အဲ၃နိုင်ကြပြစ်ခဲ့ကြမှာအဲ့ကျွန်တော်ဘက်ကတော့ဖုန်ကြီးတပါနဲ့ပြည်သူတပ်ဦးမှန်တယ်အဲသူကတော့ခြေုံပို့ထားတယ်ပဲ
ဟုတ်ကဲ့
အဲဖုန်ကြီးကတော့ဒီ29ရက်နေ့ည9:30မိနစ်ကပဲပြန်လည်မူသွားပြီ
စစ်ကင်ကျွေးရမှာတောင်ပိုင်းမြောက်ပိုင်းနှစ်ပိုင်းရှိပြီးဒေသအခေါ်အဖြစ်စစ်ကင်တောင်ရွာစင်ကိုင်မြောက်ရွာဆိုပြီးတုံ့နှုံကြတာပါစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကြားဖြစ်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်တွေဘက်ကထိခိုက်ကြဆုံးမှုများတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကိုနဂားလေးကအခုလိုပြောပါတယ
်ဟိုကားသူတို့လာတဲ့ကားနဲ့စီနာမှာ၃កောင်ပဲတက္ကသ၃កောင်ပဲထားခဲ့ပြီးတော့ဒီဘက်ကိုកုံလုံးလာတာသူတို့ဒီအနေမှာတိုက်ပွဲဖြစ်ပြီးပြန်သွားအခါမှာပွဲဖြစ်ပြီးရေလက်ကျုံရောက်အပြန်လာအထမ်းနဲ့၅တန်းလူမိ30ခန့်အထိခိုက်ဒဏ်ရာရှိတာကျွန်တော်တို့မိနေနေတက်တရားပြောတာ
စစ်ကောင်စီတက်အင်အား50ကျော်လောက်ဟာစင်ကိုင်ရွာတွေကိုဝင်ရောက်ပြီးဖမ်းဆီးမှုတချို့လဲလုပ်ခဲ့တာကြောင့်ဒေသခံ1000ဝန်းကျင်လောက်စစ်ဘေးရှောင်နေကြရတယ်လို့ ကိုနဂါလေးကပြောပါတယ်ဒေတာကန်တချို့ဖန်ဆီးရတယ်ဆိုပေမဲ့အရေးအတွက်ဘလောက်နဲ့ဘသူတွေဖန်ခံရသလဲဆိုတာကတော့အတိအကျမသိရသေးပါဘူးစင်ကန်ရွာတိုက်ပွဲချိန်နေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဇူလိုင်18ရက်နေ့ကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလှုပ်မိရှို့ခဲ့တဲ့ကမ့်ဘလူမြို့နယ်ကြီးစုကျေးရွာမှာလဲဒေသခံစစ်ပြေးဒုက္ခသည်4000လောက်ဟာလက်ရှိမှာစားတောက်ရေးအတွက်ခက်ခဲနေကြတယ်လို့ကြီးစုဒေသခံပရဟိတအဖွဲ့ခေါင်းဆောင်ဦးမြင့်အောင်ကပြောပါတယ်အင်ချေ800ကျော်ရှိတဲ့ကြီးစုကျေးရွာမှာစစ်ကောင်စီတပ်တွေမိရှို့လို့အင်ချေ400ကျော်လောက်မီးလောင်ဆုံးရှုံးခဲ့ပြီးရွာသားတချို့အသက်ခံခဲ့ရပါတယ်အခုလက်ရှိမှာတော့ရွာထဲမီးလောင်ပျက်စီးနေတာတွေနဲ့အလောင်းတွေကိုရှင်းလင်းပြီးဒေသခံ2000ဝန်းကျင်လောက်ဟာကျေးရွာကိုပြန်ဝင်လာနေကြပြီဖြစ်ပေမဲ့စားတောက်ရေးအတွက်ရိတ်ခါအလုံးလောက်မရှိဖြစ်နေကြတယ်လို့ဦးမြင့်အောင်ကအခုလိုပြောပါတယ
်ရွာထဲမှာပြန်ဝင်နေတဲ့အခုလူကြီးတွေပေါင်းက1500ကျော်လောက်ရှိသွားပြီအဲအများကြီးရှိရဆိုတော့ငါညမကြီးအိုလိုကကိုဒီနားမှာဒီကိုနဲ့လက်တကန်းရွာတွေမှာပဲသူတို့ရှိနေတယ
်ကြီးစုရွာမိဘတဲ့ဒုက္ခတွေတွေအတွက်လက်တလုံးမှာပြန်လဲထူထောင်ရေးထက်စားနေရိတ်ခါလုံလောက်ဖို့ကအဓိကပြဿနာဖြစ်နေတယ်လို့လည်းဦးမြင့်အောင်ကပြောပါတယ်စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရရောဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာဝေးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ PDF ကာဝေးရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးမြှင့်လှုပ်ဆောင်နေပါတယ်ရှင
်အုံကပြပို့လာတဲ့သတင်းကိုမအင်ဂျင်နိုင်ပြောပြခဲ့တာဖြစ်ပါတယ်ခုတစ်ခါတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲကိုပြောပြခြင်းပါတယ်ကင်းပြည်နယ်ကရင်မျိုးသားအစည်းအရုံးတမဟာ6ထိန်းချုံရကော့ကရိတ်မြို့အနီးမှာဒီနေ့ဇူလိုင်လ28ရက်နေ့မနက်9:00ကျော်အချိန်ကစပြီးတော့မနက်8:00ကျော်အထိစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးနားကကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကြားရောက်တဲ့အတွက်ဒေသခံတွေအုံအိမ်ဆုံးခွာထွက်ပြေးနေကြပါတယ်ဒီသတင်းကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးတမဟာ6ထိန်းချုံရကော့ကရိတ်မြို့နီးမှာဇူလိုင်လ28ရက်နေ့မနက်9:00ကျော်အချိန်ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကြားနိုင်ရတော်ကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါရယ်ကော့ကရိတ်မြို့နယ်အတွင်းကတိုက်ပွဲနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တို့ဖြစ်တဲ့ကိုစောမောင်ကတော့အခုလိုပြောပြပါရယ
်ကော့ကရိတ်တောင်ပိုင်းမောင်းမတရားကုန်းရွာမှာစစ်ကောင်စီတပ်နဲ့ CNL နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ကြတယ်မနေ့အစိုးရဘက်ကနေပြီးတော့မနေ့7နာရီခွဲတော့ဖြစ်တယ်။ဒီနေ့လည်းတိုက်ပွဲပြင်းထန်တယ်။ဟုတ်စစ်ကောင်စီဘက်ကအကြမ်းဆုံးကြီးကျွန်တော်ဘက်ကတော့အကြမ်းဆုံးမရှိဘူး။စစ်ကောင်စီတပ်သား5ဦးတည်တဲ့ရရှိပြောက်တန်ရရတော့
နိုင်ရတော်ကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ကရိတ်မြို့နယ်တွေကကျေးရွာတွေကိုပစ်ခတ်မှုတွေလုပ်တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့လည်းဆိုပါရယ်။
အနည်းငယ်ရှိတဲ့ကျွာတွေကိုလက်နက်ကြီးအလုံး56တယ်လောက်အလုံးစမ်းပြစ်တယ်ဒီလိုလက်နက်ကြီးပြည်ဆိုကျွာကလည်းနှိစက်ရာဟိုထွက်ပြေးရတာပေါ့နော်အကုန်လုံးကထွက်ပြေးကြရတာ
ကော့ကရိတ်မြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တရင်ထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ကတော့ကရင်မျိုးသားကာကွယ်ရေးတပ် KNDO ရဲ့ကော့ပရာစစ်တောင်းကတော့ကရင်ပြည်နယ်အတွင်းအင်အားတိုးချဲ့ဖို့လာတဲ့စစ်ကောင်စီရဲ့စစ်တောင်းကိုဒရုန်းနဲ့တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့နေ့စဉ်လဲနှစ်ဖက်ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးကော့ပရာစစ်တောင်းရဲ့ပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကပြောပါတယ်
။ဟိုကတော့ဒီလိုလေးလမ်းမကြီးမှရှိရဲ့စင်တက်ကိရှိရတောင်းပြောတခုပါလေ။ဟုတ်ကဲ့။အဲခြေသွင်းမှုတွေနောက်ပြီးနိုင်ငံမှုတွေလက်နက်ကြီးပစ်ခတ်မှုတွေကတော့ဒါမျိုးတွေရှိကြတယ်နော်
။နှစ်ဖက်တိုက်ပွဲတွေကတော့ KNU တပ်မှဆောက်ထိဆုပ်ရနေရာအတော်များများမှာဖြစ်နေတယ်လို့လည်းကိုစောမောင်ကပြောပါတယ်
။ရှိတော့မှဒီဒေါနာရှိကျန်းဘက်မှာလည်းရှိတယ်။ဥတော်တော်ကော့ပရိတ်တောင်းပိုင်းတွေလည်းဒေါနာအနောက်ကျန်းပေါ့နော်။အဲ့ဒီဘက်ဒေသမှာနှစ်ဖက်လုံးကအချင်းမျိုးထားဖြစ်နိုင်တဲ့အနေအထားမျိုးရှိတယ်ဟုတ်တယ်မနေ့ကလည်းဟိုသုံးနှစ်ကိုယ့်ဘက်မှာလည်းတိုက်ပွဲတွေကြူကြူရဖြစ်တယ
်စီရင်ပြည်နယ်ကြာမျိုးစိတ်ကြီးမျိုးနယ်ဝင်းရော်ဒေသခလဲတဘုံနိုင်တိုက်နယ်တွေကရစံဝင်းအတွင်းမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေဟာဇူလိုင်လ26ရက်နေ့ကလည်းအနီးတစ်ဝိုက်ကဈေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်လာကြောင်းဒေတာကန်ကြီးရဲ့အိုးအိမ်ကြီးပျက်စီးခဲ့ရတယ်လို့ဒေးလူရကိုထွက်ပြေးနေရတယ်လို့လည်းဒေတာကန်ကြီးကပြောဆိုခဲ့ပါတယ်ရှင်
ကော့ကရိတ်မြို့မှာ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဒီစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်နေတဲ့အခြေအနေကို ထိုင်းချီဆိုင်သတင်းတော့မအေးမသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA ကနေခြားသောရင်းနှီးညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဒေချင်းတန်နီယာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
ဗီယိုကနေ2022ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့ညပိုင်းမှာမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32နဲ့51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုတင်ဆက်ပေးမှာပါ။ကချင်ပြည်နယ်မှာလွန်ခဲ့တဲ့၈နှစ်လောက်ကစတင်အကောင့်ထဲပေါ်လာတဲ့ပတ်ကြာဆန်မွေးစေးတိုက်ဖြတ်ရေးလုပ်ငန်းဟာကချင်လူအဖွဲ့အစည်းကိုကာကွယ်တဲ့လှုပ်ရှားမှုကြီးဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မြေပေါင်းများစွာပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတွေမှာဗဟိုအစိုးရဟာနေရာတိုင်းကိုထိန်ချုပ်နိုင်စွာမရှိပါဘူး။တော်လှန်ရေးဆင်နွှဲနေတဲ့ဒေသခံလက်နက်ကင်တွေကထိန်ချုပ်ထားတဲ့နယ်မြေတွေလည်းအများကြီးရှိပါတယ်။ဗြိတိန်နိုင်ငံ Success တက္ကသိုလ်ပမောက္ခဒေါက်တာဒေးဗစ်ဘရန်နာနဲ့ Goldsmith တက္ကသိုလ်ကဒေါက်တာမာတီနာဒီဇော်လီတို့ရဲ့သုတေသနစာရန်းကိုမကြာမီကထုတ်ဝေတဲ့ International Studies Quarterly စာဆောင်မှာတွေ့ရပါတယ်။ Defending Society Building the Nation ဆိုတဲ့စာရန်းမှာဒေသခံအဖွဲ့အစည်းတွေပြည်သူအကျိုးပြုလုပ်ငန်းနဲ့လူအဖွဲ့အစည်းကိုကာကွယ်ပုံကိုရေးထားပါတယ်။နက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြားကကချင်လူအဖွဲ့အစည်းဆက်လက်ရှင်သန်ရေးကိုဥတီပြီးလှုပ်ရှားနေတဲ့ပတ်ကြာဆန်မွေးရစေတိုက်ဖြတ်ရေးအကြောင်းရေးသားထားပါတယ်။၆နှစ်ကာလအတွင်းပြုလုပ်ထားတဲ့ကွင်းစင်သုတေသနတွေကိုအခြေခံပြီးရေးထားတာလို့ဆိုပါတယ်။ကွင်းစင်သုတေသနခရီးထွက်ခြင်းဟာတစ်လက၉လအထိကြာပါတယ်တဲ့။ကချင်ပြည်နယ်ကမွေးစေးတိုက်ဖြတ်ရေးဟာအဖွဲ့မျိုးစုံပါဝင်တဲ့အမျိုးသားရေးလှုပ်ရှားမှုဖြစ်တာပုံကိုသုံးသပ်ထားပါတယ်
။ကရင်ကရင်နီမွန်နဲ့ရှမ်းပြည်နယ်မှာနယ်လက်စေးအဖွဲ့63ဖွဲ့နဲ့စေးပေကန်140ကျော်ရှိပြီးလူပေါင်း6သိန်းကျော်ကိုကျန်းမာရေးလူသား3000လောက်ကကြီးစုကုသပေးနေပါတယ်။ဒီကျန်းမာရေးလူသားတွေဟာအစိုးရနဲ့ရောနိုင်ငံခြားအဖွဲ့နဲ့ပါဆက်ဆံရပါတယ်။နိုင်ငံခြားအကူအညီမရအောင်စစ်တပ်ပိတ်ဆို့တာမျိုးတွေရှိတဲ့အတွက်ဘာသာရေးအဖွဲ့အစည်းတွေရဲ့အကူအညီကိုယူကြရပါတယ်။ကချင်မျိုးသားရေးမှာလက်နက်ကင်တပ်ဖွဲ့အပြင်အခြားလှုပ်ရှားမှုတွေအများကြီးပါဝင်ပါတယ်။ KBC ကချင်ခရစ်ယာန်အသင်းနဲ့ကချင်ကျောင်းသားအဖွဲ့အစည်းတွေကလည်းအမျိုးသားရေးအတွက်ကြိုးပမ်းကြပါတယ်။ကချင်မွေးရစေးတိုက်ဖြတ်ရေးလှုပ်ရှားမှုဟာအမျိုးသားရေးဖြစ်ပါတယ်။စစ်အစိုးရရဲ့မွေးရစေးနိုင်ငံရေးစီမံကိန်းမအောင်မြင်တဲ့အတွက်အစိုးရချုပ်ခိုင်တဲ့နေမြေတွေမှာပါမွေးရစေးတိုက်ဖြတ်ရေးလုပ်ရမယ်လို့2010မှာ KIO ကကြေညာခဲ့ပါတယ
် KIO ရဲ့လူငယ်ဖွံ့ဖြိုးရေးစီမံကိန်းမှာလူငယ်တွေပါဝင်မှုနည်းပါးပြီးဆေးဆွဲတဲ့လူငယ်တွေများလာအောင်မွေးရစေးတိုက်ဖြတ်မှုကိုစစ်အစိုးရကတမင်ဆိုင်ငံ့ထားခဲ့တာလို့ဆိုပါတယ်စစ်အစိုးရဟာ18နှစ်အပြည့်ရပြီးမှ2017မှာပြန်လည်ပြစ်ခတ်ပါတယ်စီအစိုးရလက်အောက်ခံနယ်မြေမှာ KIO ကမွေးရစေးတိုက်ဖြတ်ရေးစလုပ်ပါတယ်။ဒါပေမဲ့ပတ်ကြာဆန်မွေးရစေးတိုက်ဖြတ်ရေးကို2014ရောက်မှစတင်အကောင့်ထဲပေါ်နိုင်ပါလေ။အခုတော့အမျိုးသားရေးလှုပ်ရှားမှုဖြစ်နေပါပြီ။ပတ်ကြာဆန်လှုပ်ရှားမှုဟာကချင်လူအဖွဲ့အစည်းပြန်လည်ထူထောင်ရေးမှာအဓိကပါဝင်နေပါတယ်။ COVID ရောဂါကြောင့်နှစ်ရက်နားခဲ့ပြီးမှလွန်ခဲ့တဲ့ဧပြီလမှာပြန်လည်လှုပ်ရှားလာတာတွေ့ရပါတယ်။
ပန်ကြာဆန်ကို KIO ကချင်လူမျိုးရေးအဖွဲ့နဲ့ KBC ကချင်ခရစ်ယာန်အသင်းတို့ကထောက်ခံပါတယ်။ပန်ကြာဆန်လှုပ်ရှားမှုဟာကချင်အဖွဲ့အစည်းတွေရဲ့ဩဇာအရှိန်အဝါကိုပိုမိုကြီးမားလာစေတယ်လို့ဆိုပါတယ်။မွေးရစေးဝါဟာစားသုံးသူတဦးချင်းကိုဒုက္ခပေးရုံနဲ့မကဘဲကချင်လူအဖွဲ့အစည်းတစ်ခုလုံးကိုပါအန္တရာယ်ပြုလာပါတယ်။ ကချင်လူငယ်ကိုအညွန့်တုံးစေတဲ့အတွက်အကျင့်စာရိတ္တဖြစ်ပြတဲ့လူပောင်ကိုဖန်တီးနေတယ်လို့ဖြစ်နေပါတယ်။ကောင်းတဲ့ကချင်ဟာမွေးရစေမစားသုံးပါဘူး။ကျမ်းမာတန်ဆွမ်းသူမို့ပညာတတ်နဲ့စစ်တီတော်ဖြစ်နိုင်ပြီးတော်လန်ရေးကိုဥဆောင်နိုင်ပါလိမ့်မယ်။ဒီလိုယိမ်မှန်းချက်ရှိတဲ့ပန်ကြာဆန်မွေးရစေတိုက်ဖြည့်ရေးလှုံရှားမှုဟာကချင်မျိုးသားရေးတိတ်ခါပြန်လည်ထိန်းသိမ်းရမှာအရေးပါလာပါတယ်။ကချင်ပြည်ထူထောင်ရေးကိုဦးတည်တဲ့ရှေ့လှုံရှားမှုတွေကိုရောင်ပြန်ဟပ်တယ်လို့ဖြစ်လာတာမို့ပုံမူလေးနဲ့လာစေပါတယ်
။ဒါကြောင့်မို့ပတ်ကြာဆန်ကို KIO ဦးဆောင်တဲ့လှုံရှားမှုလို့မပြောနိုင်ပါဘူး။ KIO နဲ့ KBC ကချင်ဘက်ပတစ်အဖွဲ့ဟာပတ်ကြာဆန်ကိုငွေကြေးထောက်ပံ့တဲ့အပြင်ကချင်ပြည်နယ်တစ်ခွင်လုံးမှာလှုံရှားနိုင်ဖို့အတွက်အကူအညီပေးပါတယ်။ဒါကြောင့်ပတ်ကြာဆန်မွေးရေးတိုက်ဖြက်ရေးဟာစီးလုံးညီညွတ်တဲ့ကချင်လှုံရှားမှုဖြစ်လာပါတယ်။အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်မျိုးစုံပါဝင်လှုံရှားကြပါတယ်။ဝေးစေအန်ရရင်ဆိုင်နေရတဲ့ကချင်လူအဖွဲ့အစည်းကိုကာကွယ်တဲ့အမျိုးသားရေးလှုံ့ဆော်မှုအဖြစ်လဲရှုမြင်ကြပါတယ်။ကချင်လူပေါင်းရှင်တန်တိုးတရေးကိုဥတီပါလေ။ပတ်ကြံဆန်ကော်မတီရဲ့လမ်းညွှန်မှုအတိုင်းလုပ်ကိုင်နေတဲ့ဆေးဆွဲမှုကုသရေးစခန်းပေါင်း90ကျော်ရှိနေပါပြီ။ကိုစိတ်နှပါကျမ်းပါမှုအဓိကထားတဲ့ကုသရေးနီလန်ဖြစ်ပါတယ်။အကျင့်စာရိတ္တကောင်းမှုပြီးကျမ်းမာလန်စွာနဲ့လူငယ်တွေဖြစ်လာအောင်လုပ်တဲ့အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ကချင်လူပောင်ဆက်လက်ရှင်သန်ရေးအတွက်ကိုကျင်တရားကောင်းမွန်ရေးဟာအဓိကကြာကြောင်းပညာပေးတဲ့ကျန်းမာရေးလုပ်ငန်းဖြစ်တယ်လို့ဒေါက်တာဒေးဗစ်ဘရန်နာနဲ့ဒေါက်တာမာတီနာတူဇော်လီတို့ကသုံးသပ်ထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ခင်ဗျာ
long game season တင်ဆက်တဲ့မြန်မာရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ပတ်စင်တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ခင်မှာအခုတစ်ခါတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ COVID Omicron မျိုးစိတ်ကွဲသစ် BA.4 နဲ့ BA.5 ထူးခြားမှုကိုပြောထားပါတယ်။အခုမျိုးစိတ်ကွဲသစ်တွေကဘာမှာပိုပြန့်လာခြင်းကူးစက်မှုပိုမြန်လွန်းလာအပြင်အရင် COVID ဖြစ်ထားသူတွေမှာပိုပြီးတော့အချိန်တိုအတွင်းပြန်ဖြစ်တာထားတာတွေ့ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလောက်အချိန်တို့အတွင်းထူးထူးခြားခြားပြန်ဖြစ်တာတွေ့ထားပြီးတော့မြန်မာအတွက်ဘလို့နိုင်ငံတကာသင်ခန်းစာတွေရှိနေပါလဲဒီအကြောင်းညရောမျိုး Wake Up High ဆေးရုံကညွှန်ကြားရေးမှူးနဲ့ဒီမြန်မာပြည်ကကိုဗစ်လူနာတွေကိုဖုန်းကနေတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคดร.เสียแท้ครับเราเจอที่โควิด19မျိုးကွဲသစ်โอมิครอนရဲ့ဒီမျိုးစိတ်ကွဲသစ်ပေါ့เนาะ BA.4 နဲ့ BA.5 ကနိုင်ငံတကာမှာပိုပိုကူးစက်များလာတာတွေ့ရတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းဒီမကြာခင်ကပဲပေါ့เนาะဒီပိုးကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုနောက်ဆုံးနိုင်ငံတကာတွေ့ကြုံနေအရာမြန်မာနိုင်ငံအတွက်ဆရာရဲ့ဘလူးချိုးပြင်ဆင်တင်တာကိုဆွေးနွေးမှာမို့အဓိကပါစရှင်းပြခြင်းလဲဆရာ
ဒီ BA.4 BA.5 ပေါ့နော် Omicron ရဲ့ variants ပေါ့ကျွန်တော်တို့တော့ပေါ့မျိုးကွဲတွေပေါ့လေစပြီးတော့တွေ့တာတော့ဒီ South Africa မှာပဲကျွန်တော်စပြီးတော့တွေ့တယ် England မှာစပြီးတော့တွေ့တယ် Belgium မှာနိုင်ငံမှာစပြီးတော့တွေ့တယ်စတော့ကတော့သူတို့ကအရေးကြီးတော့ပေါ့ဘူးဒါမျိုးကွဲမယ်ဆိုတော့လေမှန်ထားပြီးတော့ပေါ့လေဒါပေမဲ့ထူးခြားတဲ့အချက်တွေက vaccine သုံးလုံးထိုးပြီးတော့သူတွေပေါ့ပြန်ဖြစ်တာတွေ့တယ်နောက်လုံခဲ့တဲ့နှစ်ပတ်ဖြစ်ဖြစ်သုံးပတ်လောက်တာပဲဖြစ်ဖြစ်ပေါ့နော်ဒီvirus ကိုရထားပြီးသားအဲ့လူတွေမှာနောက်တစ်ခါပြန်ပြီးတော့ infection ပြန်ပြီးတော့ဝင်လာတာကိုတွေ့တယ်ဆိုတော့ဒီနှစ်ချက်ကနည်းနည်းလေးတော့ထူးဆန်းတယ်ဟိုစိုးရိမ်စရာတဲ့ပိုင်းတော့ပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘာကြောင့်မို့လို့အခုလိုဒီအချိန်တိုအတွင်းထူးထူးခြားခြားပေါ့နော်ပြန်ဖြစ်ရတယ်လေဆရာကြီ
းဒီ immune escape လို့သုံးတာပေါ့လေငါကိုကိုခန္ဓာထဲမှာရှိတဲ့ antibody ထုတ်လာတာကနေ escape ဖြစ်ပြီးတော့ဒီကောင်ကပြန်ပြီးတော့ infection ပြန်ဖြစ်လာတာပေါ့သဘောတကွတော့အရင်တော့ကဒုက္ခရောဂါရထားပြီးလို့ရှိရင်နောက်ထပ်တစ်ချိန်တစ်နှစ်တော့ပြန်ရဖို့ချန်ဆိုနည်းနည်းလေးတော့နေရတယ်ဒါပေမဲ့လေအရင်တော့ကရူရနဲ့ဒုက္ခတွေရလာတယ်ဒါပေမဲ့အချိန်တစ်ခါတော့ဝတ်တုတ်ကလေးလို့ပေါ်တဲ့ H1N1 ကတော့ကျွန်တော်တို့ဒီ April လို့ခေါ်မျိုးမှာအရင်တော့ဒုက္ခရှိပြီးသားတွေမှာနောက်ထပ်ကဒုက္ခပြန်လာဖြစ်လာတယ်အပိုင်ပေါ့ဆိုဒီလိုပုံစံမျိုးတွေ့ဆိုတော့တွေ့လာတာကတော့ကျွန်တော်တို့အထူးဆန်းမဟုတ်ပေမဲ့အချိန်တို့အတွင်းမှာဒီရောဂါပိုးကပြန်ပြီးတော့ဖြစ်လာတယ်ဆိုတာနည်းနည်းလေးတော့သူတို့အတွက်သိပ္ပံပညာရှင်တွေအတွက်တော့သူတို့ကစိုးရိမ်တာပေါ့လေအဓိကကတော့အဲ့လားပါပဲဆိုအရေးကြီးတဲ့အပိုင်းတစ်ချက်ကဒီရောဂါဒီကူးစက်တာဆေးထိုးပြီးတဲ့လူတွေမှာလည်းဖြစ်ပါတယ်ဆေးမထိုးပြီးရတဲ့လူတွေကတော့ဆေးထိုးပြီးတဲ့လူဆိုင်တော့ပိုပြီးတော့ဒုက္ခရောက်တာပေါ့ဒါပေမဲ့လေဒ ီနေ့ဒီချိန်ဒီကျွန်တော်တို့ဒီနိုင်ငံမှာတွေ့ရတာတော့အကြီးအကျယ်ဒုက္ခရောက်ပြီးတော့အထူးကျမ်းမှကုသဆောင်လို့ပေါ်တဲ့ intensive care unit ကိုရောက်လာတဲ့လူဆိုတော့တော်တော်ပြီးတော့ရှားလာပါလေ။သူကသူတခြားယောဂါနဲ့ရောက်ချင်တော့ရောက်မယ်။ကျွန်တော်တို့ကကိုဗစ်ကိုတူတာလူတွေကဆေးရုံဝင်လို့ရှင်ဆက်လိုက်တဲ့အခါမှာ positive ဖြစ်တာတွေ့တာပေါ့နော်။ဆိုတော့ဥမာအောက်ဆီဂျင်လိုတဲ့လူတွေတော်တော်လေးတော့ရှားပါလေ။မရှိသလောက်ကိုရှားပါလေ။မရှိဘူးတော့လည်းမဟုတ်ပါဘူ
း။ဟုတ်ကဲ့ဆရာ။ဒီနေရာမှာစိုးရိမ်ရနိုင်သူတွေကတွေ့ထားသေးလား
။တချို့ကိုခံအားကျနေတဲ့လူတွေအထူးသဖြင့်တော့အဆုတ်ရောရောဆိုးဆိုးဝါဖြစ်ထားတဲ့လူတွေဒီနိုင်ငံမှာတော့အောက်ဆီဂျင်ယူနေရတဲ့လူတွေပေါ့လေအဆုတ်ရောကဖြစ်ပြီးတော့ဒီလိုလူတွေမှာတော့ကျွန်တော်တို့ရဲ့အောက်ဆီဂျင်ယူနေရတော့ဒီရောဂါထပ်ပြီးဝင်လာလို့ရှင်။ပို့ပြီးတော့အောက်ဆီဂျင် requirement တော့ရှိချင်မှာပေါ့နော်။နောက်တစ်ခုကရင်ကျက်ရောဂါရှိနေတဲ့လူတွေနှလုံးရောဂါရှိနေတဲ့နှလုံးအားနည်းနေတဲ့လူတွေပေါ့ heart failure လိုမျိုးတွေဆိုဒီလိုလူတွေမှာတော့ဒါမဲ့လူဒန်းစားတွေသက်ဆိုင်နည်းနည်းတော့ပို့ပြီးတော့ရောဂါလက္ခဏာပြင်းနေလို့ဆိုတာတော့တွေ့ရတာဒါပေမဲ့လည်းကျွန်တော်တို့2020ပေါ့နော်လွန်ခဲ့တဲ့နှစ်ခွဲနှစ်နှစ်နဲ့သုံးလပေါင်းချင်းကကျွန်တော်တို့တွေ့ကြရတဲ့ရောဂါလက္ခဏာဆိုးဆိုးဝါးပုံစံမျိုးတော့ကျွန်တော်တို့မတွေ့ရပါဘူး။ဒါကတော့ဒီနိုင်ငံမှာပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဘာကြောင့်မလို့ဒီယောဂအခမ်းရှိသူတွေကလွဲပြီးတော့ပေါ့နော်ပြင်းပြင်းထန်ထန်လက္ခဏာမတွေ့ရသေးရလဲဆရာအရင်နဲ့ဘယ်လိုကွာသွားလဲ
ဖြစ်နိုင်တဲ့အကြောင်းကတော့ဗက်ဆင်းတွေကအ ਨੇ ဆုံးဒီနိုင်ငံမှာနှလုံးထိုးထားတဲ့လူကအများစုရှိတယ်။သုံးလုံးထိုးထားတဲ့လူတွေကတော့ဟိုအတော်အသင့်လောက်ရှိကြပါတယ်။လေးလုံးထိုးထားတဲ့လူတွေကတော့ stay တော့နည်းနေသေးတာပေါ့နော်ဒီနိုင်ငံမှာတော့လေဆိုတော့ပုံမှန်နိုင်ငံအနေနဲ့ပြောရလို့ရှိရင်တော့ကြောက်စရာကောင်းလားဆိုတော့ကြောက်စရာကောင်းတဲ့အသက်အန္တရာယ်ဒုက္ခပြည်တဲ့ယောဂလောက်ထိတော့မရှိသေးပါဘူး။ဒါပေမဲ့လည်းဒီယောဂဒီဥဆက်မြန်နေတိမ်ထဲမှာတယောက်ဖြစ်ရင်ဂျန်နေတူပြီးအကုန်လုံးဥဆက်ဖို့ဆိုတာတော်တော်လေးကိုဖြစ်နိုင်ကြတော်တော်ရှိပါတယ်။နောက်တစ်ခုကဒီယောဂဒီအရင်တော့ဗက်ဆင်းဘယ်လောက်ပဲထူထူကောက်ွယ်တဲ့လူတွေကြားထဲမှာဒီယောဂဟို escape ဖြစ်ပြီးတော့ဒီယောဂရလာနိုင်ပါတယ်။ဒါမှမဟုတ်လို့ရှိရင်လည်းယောဂရထားပြီးတော့တစ်ပတ်အတွက်ဖြစ်ဖြစ်နှစ်ပတ်အတွက်မှာပဲဖြစ်ဖြစ်ဒီယောဂပြန်လာပြီးတော့တစ်ခါထပ်ပြန်ပြီးတော့ဒီယောဂပြန်ဖြစ်လာနိုင်တဲ့အနေအထားဆိုတာလည်းရှိပါတယ်။ဆိုတော့ဒီယောဂဖြစ်တဲ့အခါမှာအခုဆိုလို့ရှိရင်ဒီ new state တို့ဘာလို့မှပြန်ပြီးတော့ public ပေါ့နော်လူအများစုတုံးနဲ့ယင်တို့ယထာတို့မှပြန်ပြီးတော့မဆီတက်ဖို့သူတို့တော်တော်လေးတော့စီးနေစနစ်နဲ့ပြန်လုံလာတာတွေ့တယ်ထုံနည်းတူတော့ပဲဘာလို့လဲတပတ်လောက်သာဆိုလို့ရှိရင် Peking မှာပြန်ပြီးတော့ public လူစုလူတွေနဲ့သွားတယ်ရုပ်ရှင်ရုံကြီးပြဆက်ရုံဒီလိုနေရာတွေအကုန်လုံးမှမဆီပြန်ပြီးတော့သူတို့ကတော့ mandate ဆိုပြီးတော့မဖြစ်မတက်မနေရလောက်ရမယ်ဆိုရအပိုင်းတွေသူတို့လုံလာတာတွေ့ပါမယ်ပေါ့လေဆိုတော့ဒါကတော့ပြည်မနိုင်ငံနဲ့နှိစက်တဲ့နိုင်ငံမှာသူတို့ပါရီကြိုတင်ပြင်ဆင်နေတယ်ပေါ့သူနည်းသူစွာပဲဒီယောဂါဒီကိုစေမထူဝသေးတဲ့လူပို့ပြီးတော့စေထူကိုတိုက်တွန်းတယ်သုံးလုံးတော့အနည်းဆုံးရအောင်ထူခိုင်းကြတယ်ဒါပေမဲ့လည်းကျွန်တော်တို့တော့ကတော့နည်းနည်းပြီးတော့ဒီ US မှာထူထားတဲ့သုံးလုံးနဲ့ပြည်မနိုင်ငံမှာထူထားတဲ့သုံးလုံးတော့ဝင်လေးလုံးအောင်တော့နည်းနည်းလေးတော့ဟိုအတိအကျတော့တူတယ်လို့တော့ပြောလို့တော့မရတဲ့နေတာတခုတော့ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအခုလိုကာကွယ်တာအပြင်ပေါ့နော်ဖြစ်လာခဲ့ရင်လည်းဆရာကြိုသိနိုင်အောင်ဒီတစ်ခေါက်မှာထူရတဲ့လက္ခဏာတွေကိုတွေ့မိလား
မရှိပါဘူးကိုရဲ့သူတို့ကလေဒီအတိုင်းပါပဲဒီယောဂါကတော့ဒီစီးစီးတတာပါလေလေဝင်နာရဲချောင်းဆိုးတယ်ကိုရီလက်တွေကိုက်တယ်နှုံးတယ်အလုံးမလုံးချင်တော့အောင်နှုံးတယ်တချို့လူတွေကလေဝင်ကပေါက်ပွဲမတက်တော့ဘူးထိအောင်နားတယ်ဒါပေမဲ့လူတိုင်းတော့လည်းမဟုတ်ဘူးဒါကြောင့်မို့ပြောရင်လူငယ်လည်းဒီလက္ခဏာဖြစ်နိုင်တယ်လို့လူကြီးလည်းဒီလက္ခဏာဖြစ်နိုင်တယ်လူငယ်မလို့ယောဂါလက္ခဏာသေးသေးမွန်မွန်လေးဖြစ်ပြီးတော့လူကြီးတွေမှာစိုးစိုးဝါးဖြစ်တာမျိုးအတိအကျကြီးမရှိဘူးကိုရဲ့လူငယ်တွေမှာလည်းလေဝင်ကိုပွဲမတက်တော့အောင်နားတယ်ကျွန်တော်ကြုံဘူးလေချောင်းနေမတရားတဲ့ဖြင့်ဆိုးတဲ့လူတွေကိုလည်းကြုံဘူးတယ်တညာလုံးအဲ့လိုမရအောင်ချောင်းနေဆိုးပြီးတော့ဟိုတညာလုံးထိုင်နေရတဲ့လူတွေလည်းကြုံဘူးတယ်ဟိုလူငယ်တွေမှာတင်လူငယ်တဲ့ဘက်ကပဲကျွန်တော်တယောက်တွေ့ရပေါ့နော်ချောင်းဆိုးတော့မနိုင်အဲ့လိုတော့မရဘူးဆိုပြီးတော့လုံးဝမျက်သွင်းဟောက်ပဲကြီးနေဆိုတော့လက္ခဏာအနေအရတော့အရင်တော့ကလိုပါပဲဝင်းနေလျှော့တတ်တယ်အနံ့ပြောက်တတ်တယ်နှုံးတယ်ဒီပုံမှန်လက္ခဏာအနေနဲ့ပဲအတူတူပါပဲဘာမှကွာခြားမှုမရှိဘူးဒါပေမဲ့လည်းဆေးထိုးထားတဲ့လူတွေပါဆိုရင်တော့နှစ်ရက်နဲ့သုံးရက်အလွန်အလွန်ဆုံးသုံးရက်နဲ့လေးရက်လောက်ဆိုလို့ရှိရင်ပုံမှန်အတိုင်းပြန်ဖြစ်သွားတယ်။ဟိုကိုခံအားတွေပြန်ရလာတယ်၊လုံနိုင်ခိုင်နိုင်တဲ့စိတ်တွေပြန်ရှိလာတယ်၊အစာအသောက်တွေပြန်စားရတ
ယ်။ဟုတ်ကဲ့ဆရာ၊ဒီဖြားနာမှုအနေထားပါဆရာ
။ရှားတာကတော့ဖြားတယ်ကိုယ်ရဲ့။တချို့တော့လူတွေမှာတရနဲ့တရလုံးလောက်ပြီးဖြားတဲ့လူတွေရှိတယ်။တချို့လူတွေမှာတရ3-4လောက်ပြီးဖြားတဲ့လူတွေလည်းရှိပါတယ်။အများစုတော့လူတွေကတော့တရနှစ်ရက်တက်ပို့ပြီးတော့မဖြားကြပါဘူး။3ရက်4ရက်လောက်ထိဖြားတယ်ဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးတော့အစိုးရပြီးတော့ကျွန်တော်တို့တခြားသောအကြောင်းအရာတွေလှည့်ပြီးကြည့်တာပေါ့ကွာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်ကျမကြီးကဏ္ဍကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီစီစဉ်ကိုတော့ ထိုင်းချေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတင်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတိုက်တန်းစီရင်လိုက်တာကြောင့်နိုင်ငံရဲ့အခြေအနေကရှေ့ဆက်ပြီးတော့ပိုဆိုးလာဖို့ပဲရှိတယ်လို့ဂျာကာလာချင်းအမျိုးသားအတိုင်းမင်ခံကောင်စီကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေချိန်ချောက်တာကိုခံခဲ့ရတဲ့ချင်းပြည်နယ်ပလောဝခရိုင်တရားသူကြီးဟာမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတစ်ပတ်လောက်ရှိနေပါပြီတင်းလွာတွေတဲမှာတော့NUCC ရဲ့ဦးဆောင်မှုအခမ်းကဏ္ဍကနေကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPH ဟာအဖွဲ့ဝင်အဖြစ်ကနေရပ်နာခဲ့တာကြောင့်ຫນွေဦးတော်လာရေးအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာနိုင်လဲဆိုတာတွေကိုနားဆင်ကြားဖို့ရှိပါတယ
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုဂျင်မီ၊ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတေတံစီရင်လိုက်တာဟာစစ်အာဏာရှင်ကိုစန့်ကျင်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ကိုလိုလားနေကြတဲ့ပြည်သူတွေရဲ့သဘောထားကိုလုံးဝမျက်ကွယ်ပြုညှင်းပယ်လိုက်တာဖြစ်တယ်လို့ကြာကာလချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကပြောပါတယ်ဒီလောက်ရကိုကြည့်ချင်းအဖြစ်စစ်ကောင်စီအနေနဲ့နိုင်ငံတွင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကိုတရားမျှတတမဖြေရှင်းပဲရက်စက်ရုပ်မှစွာဖိနှိပ်ဖြေရှင်းဖို့ပဲဆန္ဒရှိကြောင်းအတိလင်းဖော်ပြနေတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းဇူလိုင်လ25ရက်နေ့ကထုတ်ပြန်ပြောဆိုလိုက်တာပါအခုလောက်ရကြောင့်ချင်းလူမျိုးတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေကစစ်ကောင်စီအပေါ်ဆန့်ကျင်ဒေါ်လာလိုစိတ်ပုံများလာပြီးရှစ်ဆက်နိုင်ငံရဲ့အခြေအနေဟာပုံမိုဆိုးရွားလာဖို့ပဲရှိတယ်လို့ ICNCC ကပြောပါတယ
်စစ်ကောင်စီနဲ့ရှမ်းပြည်တူတဲပါတီ SSPP တို့စီရီတင်းမာနေတဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့ဘက်ကိုစစ်ကောင်စီကကုန်းကြောင်းအပြင်ဝေဟင်ကနေပါအင်အားဖြစ်တင်းမှုတွေဆက်တိုက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ28ရက်နေ့မှာလေစစ်ရဟယင်နှစီလှည့်ပတ်ခဲ့တာပါမိုင်းရှူးမြို့မြောက်ဘက်မှာစခန်းချလှုပ်ရှားနေတဲ့ SSPP တပ်စခန်း3ခုတပ်ဆုပ်ဖို့စစ်ကောင်စီညွန်ကြားခဲ့တဲ့ဇွန်လ3ပိုင်းကစပြီးဒီနေ့ချိန်ထိစစ်ကောင်စီကအင်အားဖြစ်တင်းနေတယ်လို့မိုင်းရှူးဒေသခံတွေကပြောပါတယ်အခုလိုစစ်ရလှုပ်ရှားမှုအခြေအနေတွေကြောင့်မိုင်းရှူးမြို့တွင်ကဇီးတဲ့တွေရောလေယာဉ်လှုပ်တဲ့လူတွေပါလုပ်ငန်းခွင်ဝင်ဖို့ခက်ခဲနေတယ်လို့မိုင်းရှူးမြို့ခံအသက်30အရွယ်လူငယ်တယောက်ကပြောပါတယ်
စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံရပြီးနောက်ချင်းပြည်နယ်ပလောဝခရိုင်တရားသူကြီးဦးမောင်မောင်သိန်းမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတပတ်လောက်ရှိပြီလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါရယ်ပလောဝအခြေစိုက်ခလာယာနေရှိကိုတက်ရင်မှအလံဖြူထောင်းတာကိုမီဒီယာတခုကိုပြောပြတဲ့အတွက်ထောင်းတန်း၃နှစ်ချမှတ်ခံထားရတဲ့ပလောဝမြို့ခံကိုတင်ထွန်းအောင်အမှုကိုဇူလိုင်လ20ရက်နေ့မှာဦးမောင်မောင်သိန်းကထောင်တန်းတစ်နှစ်ရှော့ပေါခံစားပေးဖို့အမိန့်ချခဲ့ပါတယ်။အဲဒီနေ့ည17နာရီလောက်မှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေကပလောဝခရိုင်တရားရုံးကိုရောက်လာပြီးပလောဝမှာတာဝန်ကျတာတလလောက်ပဲရှိသေးတဲ့တရားသူကြီးဦးမောင်မောင်သိန်းကိုစစ်ဆေးချိန်ချောက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီညကစပြီးအဆက်အသွယ်လုံးဝမရဘဲပျောက်ဆုံးသွားတာပါ။စစ်တပ်ကဖမ်းသွားတာလား။ဒါမှမဟုတ်အစိုးရရင်လွန်ပြီးတိတ်ရှောင်နေတာလားဆိုတာကိုလည်းအတိအကျမပြောနိုင်သေးဘူးလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါတယ်
ပဲခူးတိုင်းဒေသကြီး KNU ထိန်ချုပ်နေပြီးကြောက်ကြီးမြို့မှာရှိတဲ့ KNU တပ်မဟာ3ဆက်ဆံရေးရုံးကိုစစ်ကောင်စီတပ်နဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးဝင်ရောက်စီးနင်းခဲ့တယ်လို့ဆက်ဆံရေးရုံးတာဝန်ရှိသူတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက် KNU တပ်မဟာ3မှာစီးရီးတင်းမာမှုတွေဖြစ်လာချိန်ကစပြီးအဲ့ဒီရုံးကိုပိတ်ထားတာကြောင့်သူတို့ဝင်ရောက်စီးနင်းချိန်မှာရုံးဝင်ထမ်းတွေမရှိဘူးလို့ဆက်ဆံရေးရုံးတာဝန်ခံဘဒူစောဝါရီဒူးကပြောပါတယ်ဇူလိုင်လ16ရက်နေ့ကရုံးဝင်ထဲဝင်ရောက်စီးနင်းတဲ့အချိန်မှာရုံးတကားတွေကိုရိုက်ချိုးဖျက်ဆီးဝင်လာပြီးရုံးမှာရှိတဲ့ပစ္စည်းနဲ့ဇာရွက်စာတမ်းတွေကိုလည်းရှာဖွေမှွေနှောက်သွားတယ်လို့ဆိုပါရယ်
မွန်ပြည်နယ်ရေးတောင်ပိုင်း yin ye yua re gu a mi ma ti le na kai a phwe de phwe win la bi yua da ti yak gu phan si yai na ka a tin atama ngwe taung twa de lu yua da re ga byo ba de in a 6 yak law shi de bet de sait ma ba si yin ni phang wo mun saka byo le na kai a phwe ga zulain la 24 yak ni nya pai ma yin ye yua gu win yak la bi a tat 59 ne law shi de nai chwe so tu gu yai na bi ngwe se tain cha taung na phit de lu ti ya ba de di lu taung bi me chat chin pe pho atwa ngwe
ရှိတာကြောင့်အိမ်နီးနားချင်းတွေစီကအရေးပေါ်ကြက်နှစ်သိန်းချေးပြီးအဲ့ဒီလက်နက်ကင်အဖွဲ့ကိုပေးလိုက်ရတယ်လို့ရွာသားတယောက်ကပြောပါတယ်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမြို့သားညီညွတ်ရဲ့အတိုင်ပင်ခံကောင်စီ
NUCCအူဆောင်မှုအခန်းကဏ္ဍကနေအင်အားကြီးအဖွဲ့အစည်းတစ်ဖွဲ့ဖြစ်တဲ့ကချင်နိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPIT ဟာအဖွဲ့ဝင်အဖြစ်ကနေရန်နာခဲ့တာကြောင့်ຫນွေဦးတော်လိုင်းရဲ့အပေါ်အကျိုးတရားမှုတွေဖြစ်လာမှာကိုစိုးရိမ်နေပါတယ်ဒီအကြောင်းကိုတော့ရမင်းကစူးစီးတင်ဆက်ပေးထားပါတယ်အယူစီစီကနေ
NUCCကလည်းလုံထွက်လိုက်တယ်ဆိုတော့ဒီအထူးသဖြင့်စီလုံးညီညွတ်မှုဆိုတဲ့ဟာပြယုတ်မှာတော့တခုအနေနဲ့တော့ပြည်သူလက်မြင်မှာတော့တမျိုးတော့ဖြစ်လာပါလိမ့်မယ်ဒီလိုမျိုးNUCCရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်ကနေကေပစ်နှောက်ထွက်တာကຫນွေဦးတော်လှန်ရေးကိုအားနည်းစေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစွန်းနိုင်ကပြောပါတယ်
တဘောရမတူတာအမြင်မတူတဲ့ကိစ္စတွေရှိလာကြောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့ဒါပဲဖြစ်ဒီလိုကျေပြတ်နဲ့နော်ဟိုတပ်ပေါင်းစုတရံဆောင်တဲ့အကြံပေးအဖွဲ့ကကျွန်တော်တို့လက်ရှိຫນွေဦးတော်လှန်ရေးအတွက်အင်အားတစ်ခုသာလိုအပ်ပါတယ်အဲ့ဒါတွေညီညွတ်ရေးကရေးကြည့်ပါတယ်ဒါမှမဟုတ်နှုတ်ထွက်တယ်မပါဝင်တော့ဘူးဆိုတဲ့ဇာတ်တွေကပြည်သူတွေကိုနှလုံးစိတ်ဝမ်းမချမ်းမြေ့စရာတွေဖ
် NUCC မှာကိုစားပြုမှုမပါဝင်တော့ဘဲမိဖက်ဆက်ဆံရေးဖြစ်တာရပ်တည်သွားမယ်လို့သတင်းဌာနအချို့ကိုပြောဆိုထားတာရှိပါတယ် NUCC ကချမှတ်ခဲ့တဲ့ရုံးမဲ့အတိုင်းတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းတွေဘက်ကအကောင့်ထဲဖော်တာမတွေ့ခဲ့ရဘူးလို့တိုင်းရင်းသားရေးရစင်တာဤနဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကမောမသာနဲ့အခုလိုတုံ့တပ်ပါတယ
်တိုင်းဖြစ်လို့ road map ရလား NUCC ရှိက
လူစီစီမှာချမှတ်ထားတဲ့ road map တွေအတိုင်းဘယ်ဒေါ်လာရေးဖွဲ့စည်းကမှလိုက်ပြီးအကောင့်ထဲပေါင်းနေတာမတွေ့ရဘူးဘယ်လိုလုပ်နေကြသလဲဆိုတော့ PDF ရဲ့အင်အားအသုံးပြုပြီးတော့ကိုယ့်နေမည်ပိုချက်ပြန်လာလှုပ်ဆောင်နေကြတာပဲရှိပါတယ
်ဖက်ဒရယ်ဒီမိုကရေစီပဋိညာကိုအခြေခံပြီးတော့ NUCC ကိုအဖွဲ့စည်း33ဖွဲ့နဲ့ဖွဲ့စည်းခဲ့တဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်း10ဖွဲ့ကနေမတူညီတဲ့ပုံစံတွေနဲ့ပါဝင်နေတယ်လို့2021ခုနှစ်နိုဝင်ဘာလအတွင်းမှာပြုလုပ်ခဲ့တဲ့ NUCC ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
။အယာရီမင်းစုံဒေသနဲ့မြကြီးနာမြို့ဘေးကအယာရီမြို့ရိုးတလျှောက်မှာတော့ရွှေတူးပေါ်မှုတွေဟာဒေသခံတွေကန့်ကွက်မှုတွေတားမြစ်မှုတွေကြားထဲမှာပဲဆက်လက်တူးဖော်နေတယ်လို့ဆိုပါတယ်။အခုဆိုရင်ဆက်ရန်ရကြီးတွေနဲ့နေရောညပါတူးဖော်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေကိုတော့ကျွန်မအမီရနေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။မြေဆုံအထက်ဘက်နဲ့မြေဆုံဒေသတဝိုက်ကအကြီးစားရွှေတူးဖော်မှုတွေကြောင့်2022ခုနှစ်မေလကစပြီးမေခနဲ့မလီကမြင့်နေစင်းရဲ့အလယ်မှာရှိနေတဲ့ဒေသအခေါ်မေရော်ကူပျက်စီးလာနေတဲ့အပြင်မြေဆုံရဲ့တဖက်ကန်းကအန်ဒိုယန်ဆိုတဲ့ကြေးရွာလည်းပျက်စီးသွားတယ်လို့မြေဆုံဒေသကအမျိုးသမီးတယောက်ကပြောပါတယ်
။ရေတက်လေသူကတော့ကုန်းတော့ကိုဆက်တူးသွားတာပေါ့ကုန်းတော့ကိုအထက်တော့ကဘာနာလေမြေဆုံနဲ့ဝဲတဲ့နေရာကျင်းနည်းလေဒီလိုနဲ့နည်းနည်းလာမှာတူးတယ်အဲ့ဆိုတော့ယူပါရီမှာဝင်သွားတာပဲယူပါရီမှာခြာနေမှာတူးနေတာပါလေအဲ့လိုမျိုးပါအခုခပါဆောင်တော့အခုမစ်ဆုံးရဲ့အသက်တမ်းပါတော့အဲ့ဒီနေတော့ကိုအောက်ဆီဂျင်နေတော့ကိုရှိရတတ်ပေါ့အဲ့ဒီတချမ်းရှင်ရောအားလားဘာဖြစ်ချင်လဲအရင်ကတည်းကအခုအဲ့ဒီနေတော့ကိုကကမ္ဘာရဲ့ဆိုင်စားမှုတောင်ကြီးအဲဒီလိုဒါဆက်ဆံရတဲ့အဲ့ဒီနေတော့ကတော့ချိခိုင်းနေပုံရှိတယ်အဲ့လိုမျိုးပါအဲ့ဒီမှာသူကစတူးနေကြတာအဲ့ဒါနောက်ဒီခုကဆိုရင်ဟိုတက်တမ်းပါနော်ဆိုရင်ဟိုတက်တမ်း သဘာဝမျိုးဆရာရှိတယ်။ကိုယ်အဲ့နိုင်ငံကဘာနဲ့ပြတ်နေလဲ။အဲ့ဒီတစ်ခုဤတော့ရန်ဆိုရရတာချက်စီးနေလို့ရှိတူးမှုတော့အဲ့လိုမျိုးပါကွာ။
အယောရီမြေဆုံဒေသမှာရွှေတူးဖော်မှုတွေရပ်တန့်သွားပြီဆိုတော့အခုနှစ်မတ်လအတွင်းထွက်ပေါ်လာတဲ့သတင်းတွေကလည်းမှန်ကန်မှုမရှိဘူးလို့မြေဆုံဒေသခံတွေကပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2021ခုနှစ်မေလလောက်ကစပြီးမြေဆုံဒေသအတွင်းမှာအကြီးစားရွှေတူးဖော်မှုလုပ်ငန်းတွေပြန်ပြီးတော့စတင်လာခဲ့တာဖြစ်ပါတယ်။
အနာမသိချင်ကတော့ရှိသေးတယ်ဆိုရင်လည်းအဲအရင်ကြီးရမ်းရကြီးနဲ့မတူဘူး။အဲတမန်တပိုင်းပေါ့နော်စက်သေးရင်းနဲ့ပေါ့အခုကျတော့ဒီ2021ဆိုတာတည်းကတော့ပိုင်းကတော့ဒီရှိအနာတင်းတဲ့နောက်ပိုင်းကတော့ရမ်းရကြီးတွေကဘယ်ကနေဘယ်ကနေတော့လာလဲမသိဘူး။အဲ့လိုမျိုးတော့အခုကရမ်းရကြီးတွေတူးရဲ့ဆိုတော့အေစာပန်းဘလောက်အနက်ကဘယ်နဲ့ပဲနဲ့အဲ့လိုမျိုးတွေဖြစ်နေကြအခုက
မြေဆုံဒေသခံတွေကစစ်ကောင်စီခန့်ပြည်နယ်ဝင်ကြီးချုပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကိုတရားမဝင်ရွှေတူးဖော်မှုတွေနဲ့ပတ်သက်ပြီးတားမြစ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့ဘယ်သူမှဆောင်ရွက်ပေးတာမျိုးမရှိဘူးလို့ဆိုပါတယ်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ။
ထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုချင်းမီ၊ကိုဖြိုးစရာတို့အပါအဝင်၄ယောက်ကိုစစ်ကောင်စီကတည်တံစီရင်လိုက်တာဟာနိုင်ငံရဲ့အခြေအနေကရှစ်ဆက်ပြီးပိုဆိုးလာဖို့ပဲရှိတယ်လို့ကြားကာလချင်းမျိုးသားတိုင်ပင်ခံကောင်စီကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေချင်းချောက်တာကိုခံခဲ့ရတဲ့ချင်းပြည်နယ်ပလဝခရိုင်တရားသူကြီးဦးမောင်မောင်သိန်းမိသားစုနဲ့အဆက်အသွယ်မရဘဲပျောက်ဆုံးနေတာတပတ်လောက်ရှိပြီလို့နီးစပ်သူတွေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ကြရတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တစ်ဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းစာရေးသားပေးပို့နိုင်ပါတယ်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီနေ့မနက်တုန်းကဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြရတယ်လို့အင်ဘီရောကပြောပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုသွားရောက်မဲ့ကိစ္စအပေါ်တရုတ်တို့ဘက်ကမကြေမနက်ဖြစ်နေချိန်မှာအခုလိုအမေရိကန်နဲ့တရုတ်သမ္မတတို့ဆွေးနွေးခဲ့ကြတာပါ။သမ္မတဘိုင်ဒန်သမ္မတဖြစ်လာပြီးတဲ့နောက်သမ္မတရှီနဲ့၅ချိန်မြောက်ဆွေးနွေးပွဲအတွင်းမှာစီးပွားရေးကိစ္စ၊ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စအပါအဝင်ကိစ္စရပ်တော်တော်များများကိုဆွေးနွေးကြရတယ်လို့အမေရိကန်တာဝန်ရှိသူတွေကအစောပိုင်းကပြောကြားခဲ့ပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုသွားရောက်မယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကပုတ်ထုနေတုန်းကပြောကြားထားပါရယ်။တောင်တရုတ်ပင်လယ်ထဲမှာဒေတာရင်းကနိုင်ငံတွေအပေါ်တရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေနဲ့ပတ်သက်လို့လဲသမ္မတဘိုင်ဒန်ကသမ္မတရှီနဲ့ဆွေးနွေးပြောမယ်လို့အင်ဘီရောအမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကာဘီကပုတ်ထုနေတုန်းကပြောကြားခဲ့ပါရယ်။ရုရှားနိုင်ငံမှာဖမ်းဆီးခံရတဲ့အမေရိကန်ဘတ်စကတ်ဘောကစားသူ Britney Griner နဲ့တရှိုးလို့ဆွဆွဲခံထားရသူပေါ်ဝီလန်တို့လွတ်မြောက်ရေးအတွက်ကိုရုရှားကိုခိုင်မာတဲ့ကမ်းလှမ်းမှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်အစိုးရကပြောကြားပါရယ်။သူတို့လွတ်မြောက်ရေးနဲ့ပတ်သက်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့ဒီတစ်ပတ်ထဲမှာဖုန်းနဲ့ဆက်သွယ်စကားပြောဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုတ်ထုံးတွေကပြောပါရယ်။သူတို့လွတ်မြောက်ရေးခိုင်မာတဲ့ကမ်းလှမ်းချက်တစ်ခုအမေရိကန်အစိုးရကလွန်ခဲ့တဲ့သတင်းပတ်တွေကလုတ်ထားခဲ့ပြီးတော့အချိန်ချိန်တိုက်ရိုက်ဆက်သွယ်ပြောကြားမှုတွေလည်းလုပ်ခဲ့တယ်လို့သူကပြောပါရယ်။အခုတစ်ခါမှာတော့သူကိုယ်တိုင်ဆက်သွယ်စကားပြောမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါရယ်။အမေရိကန်အစိုးရဘက်ကဘလို့ကမ်းလှမ်းထားတယ်ဆိုတဲ့အသေးစိတ်ကိုတော့သူကပြောကြားခြင်းမရှိပါဘူး။အကျဉ်းသားလဲလှယ်ရေးအတွက်ညှိနှိုင်းမှုတွေလုပ်နေပေမဲ့သဘောတူညီမှုမရသေးဘူးလို့ရုရှားနိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ပြောကြားပါဗျာ။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာသုံးအပတ်မှဆက်လက်ကျဆင်းသွားတယ်လို့အစိုးရစီးပွားရေးဌာနကပြောကြားခဲ့ပါတယ်ရှင
်။ဒီတရင်ချင်းချုပ်ကိုမတ်စုမြတ်မွန်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အတန်လမ်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Chandan နဲ့PJ Elliot တို့ဖြစ်ပါတယ်။ View American အတန်ရဲ့ဂျာတာရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို ည9နာရီကနေ10နာရီအထိလိုင်းတို့မီတာ32နဲ့58တို့ကနေကြီးညာပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.